Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေအောက်တိုဘာ23ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ32 32 52နဲ့လိုင်းနိုမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ American သမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သမ္မတလောင်းနှစ်ယောက်ဖြစ်တဲ့လက်ရှိသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့ရဲ့ဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားဆက်ထိုးပွဲကို Tennessee ပြည်နယ် Nashville မြို့မှာမနေ့ကြာသပတေးနေ့ညကပြုလုပ်ခဲ့ကြပါတယ်။ဒီစကားဆက်ထိုးပွဲအတွင်းပထမဆုံးအကြိမ်အခြေတင်ပြောခဲ့ကြတာကတော့ COVID ရောဂါထိန်းချုပ်ရေးကိစ္စပါ။
It's a worldwide pandemic. It's all over the world. You see the spikes in Europe and many other places.
ဒါကတကဘာလုံးဖြစ်နေတဲ့ကာယောဂါပါ။တကဘာလုံးမှာဖြစ်နေတာပါ။အခုချိန်မှာဥရောပနဲ့တခြားနေရာအတော်များများမှာကူးစက်မှုတွေပြည်သူသာတိုးလာနေတာခင်ဗျားလည်းတွေ့မှာပါလို့သမ္မတဒေါနယ်ထရမ့်ကပြောပါတယ်။ဒါပြင်ကာကွယ်ဆေးတွေလည်းတိတ်မကြခင်မှာအဆင်သင့်ဖြစ်လာတော့မှာပါလို့သမ္မတထရမ့်ကဆိုပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့American 2000တည်ဆုံးခဲ့ပြီဖြစ်တဲ့အတွက်ကာကွယ်ဆေးကိစ္စပြောနေတာဟာတိတ်ကိုနောက်ကျနေပြီလို့ပြောပါတယ
် Anyone who is responsible for that many deaths should not remain as president of the United States of America
အဲ့လောက်လူတွေအများကြီးသေရတာအတွက်တာဝန်ရှိတဲ့သူဘယ်သူမှဆို American သမ္မတအဖြစ်ဆက်ပြီးတော့ရှိမနေသင့်ဘူးလို့ Joe Biden ကပြောပါတယ်စကားဆက်ထိုးပွဲအတွင်းသမ္မတလောင်းနှစ်ယောက်စလုံးဟာအရေးပါတဲ့အချက်တွေကိုထိထိမိမိပြောပြီးအမှတ်တွေယူနိုင်ခဲ့ကြပေမဲ့ရွေးကောက်ပွဲအခြေအနေကြီးတစ်ခုလုံးကိုချက်ချင်းအပြောင်းအလဲတွေဖြစ်သွားတော့အောင်ထိတော့မဆွမ်းဆောင်နိုင်ခဲ့ကြပါဘူးရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာလှုပ်ခဲ့တဲ့ဒီစကားစစ်ထိုးပွဲအတွက်မှာသူတို့နှစ်ယောက်တယောက်နဲ့တယောက်အပြန်အလှန်ထိုးနှက်တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပထမအကြိမ်စကားစစ်ထိုးပွဲထက်တော့ပိုပြီးတော့တစ်ဖက်နဲ့တစ်ဖက်ယဉ်ကျေးမှုရှိခဲ့တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာလာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်ပတ်တောင်မလိုတော့တဲ့အချိန်မှာရွေးကောက်ပွဲပေါ်အမေရိကန်ပြည်သူတွေရဲ့ယုံကြည်မှုတွေထိခိုက်အောင်နဲ့သတင်းမှားတွေတိုးပြီးထုတ်လွှင့်လာနေချိန်မှာပဲရုရှားနဲ့အီရန်နိုင်ငံတွေဟာအမေရိကန်အစိုးရရဲ့အင်တာနက်ကွန်ရက်တွေနဲ့ကွန်ပျူတာစနစ်တွေကိုတိုက်ခိုက်တာတွေအချိန်မြင့်လှုပ်ဆောင်လာနေပါတယ်။လာမယ့်အမေရိကန်ရွေးကောက်ပွဲကိုအီရန်ကပထမဆုံးချိန်တိုက်ခိုက်တာတွေစတင်လိုက်တယ်လို့မျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူးကပြောလိုက်ပြီး24နာရီအတွင်းမှာပဲအမေရိကန်ထောက်လိုင်းရဲ့ရွေးကောက်ပွဲလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေစီကမနေ့ကြာသပတေးနေ့မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်။ဒီထဲမှာအီရန်ဆိုရဟာမဲဆန္ဒရှင်တွေကိုချင်းချောက်ဖို့ရည်ရွယ်တဲ့အီးမေးလ်တွေထောင်နှက်ချီပြီးပို့နေတယ်လို့လည်းပြောပါရတယ်။ရုရှားနဲ့အီရန်နိုင်ငံတို့ဟာမဲဆန္ဒရှင်တွေရဲ့မဲဇင်းမတ်ပုံတင်တဲ့အချက်အလက်မှတ်တမ်းတွေကိုရယူနိုင်ပြီးအခုလိုအီးမေးလ်ပို့တာတွေဟာအမေရိကန်ရွေးကောက်ပွဲကိုထိခိုက်အောင်လုပ်တဲ့ကြီးမားတဲ့လှုပ်ရှားမှုတစ်ခုရဲ့အစဖြစ်တယ်လို့လည်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI နဲ့စိုက်ဘာအင်တာနက်လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဌာနတွေကကြာသပတေးနေ့ကထုတ်ပြန်တဲ့သတိပေးချက်တွေမှာပြောထားပါတယ်။ရုရှားဟာပြီးခဲ့တဲ့စက်တင်ဘာလကစပြီးပြည်내အစိုးရနဲ့ဒေသန္တရအစိုးရတွေရဲ့ကွန်ရက်ဒါဇင်ပေါင်းများစွာကိုပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းအိဋ္ဌာနတွေကပြောပါရယ်ခင်ဗျာတရုတ်နိုင်ငံနာကပင်လယ်ပြင်တွေမှာအမေရိကန်စစ်လေယာဉ်တွေပြန်ဆန်းမှုတိုးသွားသွားတိုးလာနေတာဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်နယ်ထဲမှာတရုတ်နိုင်ငံရဲ့နယ်မြေချဲ့ထွင်မှုလုပ်နေတာတွေကိုအမေရိကန်အစိုးရကနားလည်သိရှိပြီးတော့ဟန်တားနိုင်ဖို့အတွက်ကြိုးပမ်းမှုဖြစ်တယ်လို့ကဲခတ်တွေကပြောလိုက်ပါရယ်အမေရိကန်စစ်တပ်ရဲ့ကင်းတဲ့လေယာဉ်တွေဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းတရုတ်နိုင်ငံရဲ့ကမ်းလွန်ပင်လယ်ပြင်မှာအကြိမ်60လောက်ပျံသန်းခဲ့တယ်လို့ရှီတောင်အရှမှာရှိတဲ့တရုတ်ဆိုရကထောက်ပံ့ပေးထားတဲ့တောင်တရုတ်ပင်လယ်မဟာဗျူဟာအခြေအနေစုံစမ်းရေးသုတေသနအဖွဲ့ရဲ့အင်တာနက်စာမျက်နှာကဖော်ပြလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂတ်လထက်ကိုပိုများတယ်လို့လည်းဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာအဲ့လေယာဉ်ပျံသန်းမှုကများလာတာမဟုတ်ပဲပုံမှန်အတိုင်းပဲဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ Indo-Pacific စစ်ဌာနချုပ်ပြောခွင့်ရဘူမူရန်ဒီရယ်ဒီက VOE ကိုပြောပါတယ်တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်းကသဘာဝရင်းမြစ်တွေကျွဲဝတဲ့နယ်မြေတွေနဲ့ပတ်သက်ပြီးတခြားအာရှနိုင်ငံ၅နိုင်ငံနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတော့အမေရိကန်နိုင်ငံသားဥက္ကဋ္ဌမိုက်ပွန်ပီယိုကတော့တရုတ်နိုင်ငံရဲ့နယ်မြေချဲ့ထွင်မှုတွေကိုတံပြန်ဖို့အတွက်အကူအညီပေးသွားမယ်လို့တခြားနိုင်ငံတွေကိုပြီးခဲ့တဲ့ဇူလိုင်လကပြောကြားခဲ့ပါတယ်ဒါပြင်တရုတ်နိုင်ငံဘက်ကအခုလိုပင်လယ်ပြင်ထဲမှာလုံနေတာတွေဟာတရားမဝင်ဘူးလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံကတရုတ်တန်ယုံနာမှာဒီနေ့ဆန္ဒပြခဲ့ကြတဲ့သူတွေကိုကမ္ဘောဒီးယားလုံခြုံရေးအာဏာပိုင်တွေကလူစုခွဲနှိမ်နှင်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်တပ်ဖွဲ့တွေတိုးမြင့်ချထားမဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးရဲဘက်ကဆန္ဒပြတဲ့သူတချို့ကိုမေးမြန်းဖို့အတွက်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားခဏကြာပြစ်ပခါတွေဖြစ်ခဲ့ပြီးဆန္ဒပြတဲ့သူ၃ယောက်ကိုအနားမှာရှိတဲ့ရဲကားပေါ်ရဲတပ်ဖွဲ့ကဖမ်းခေါ်သွားခဲ့တယ်လို့မျက်မြင်သက်သေတွေနဲ့ဒေသခံသတင်းမီဒီယာတွေကဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံကရီယမ်ရေတဲ့အခြေစိုက်စခန်းမှာတရုတ်တပ်တွေအခြေချဖို့အတွက်တရုတ်နိုင်ငံနဲ့ရှုဝတ်သဘောတူညီမှုရထားပြီးဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးကမ္ဘောဒီးယားဆူရဘက်ကတော့ထပ်တလဲလဲငြင်းဆန်ထားပါတယ်။ပြည်ပတပ်တွေကိုကမ္ဘောဒီးယားနိုင်ငံမှာလက်ခံထားဖို့ကနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့လည်းပြောပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ရဲ့တောက်ကြနေညပဲထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွာညိုပါ။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတူပူးပေါင်းဆောင်ရွက်ဖို့မလာတဲ့မှာသူတိုက်တွန်းတောင်းဆိုခဲ့တဲ့အချိန်မှာစစ်မှုအင်အားကြီးနိုင်ငံ20ပါဝင်မလာခဲ့ကြတာဟာစိတ်မချမ်းမြေ့စရာဖြစ်တယ်လို့ပြောလိုက်ပါတယ်။ရှိလာတဲ့ကျင်းပမဲ့ G20 ညီလာခံကြရရင်တော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာသူတို့အနေနဲ့အခုထက်အများကြီးပိုးပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုသဘောပေါက်ပြီးဖြစ်နေကြလိမ့်မယ်လို့မျှော်လင့်ကြောင်း AP သတင်းဌာနနဲ့အင်တာဗျူးမှာမစ္စတာဂူတာရက်စ်ကပြောခဲ့တာပါကုလသမဂ္ဂအနေနဲ့ကတော့ကမ္ဘာလူသားတို့တရားလုံးတွေအာမခံချက်ရှိစေမဲ့ကာကွယ်ဆေးရဖို့ဒီကတ်ယောဂတိုက်ဖျက်ရေးမှာအာသွန်ကွန်ဆိုက်ကူညီထောက်ပံ့ပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်လွှားမှာလူပေါင်း 1.3 ကျော်သေဆုံးခဲ့ရပြီးဖြစ်သလိုလူပေါင်း 43,000 ကျော်လည်းနာမကျန်းဖြစ်ခဲ့ကြရတာကြောင့်ကာကွယ်ဆေးရဖို့သူတေသနာပြုစမ်းသပ်နေကြတာဖြစ်ပါတယ်။ရှေ့သတင်းပတ်ထည်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အိန္ဒိယနိုင်ငံဘီဟားပြည်နယ်ကမဲဆွယ်စည်းရုံးရေးတွေမှာ COVID-19 ကပ်ရောဂါကာကွယ်ဆေးအခမဲ့ရရပါစေမယ်ဆိုတဲ့ကြေဟာအဓိကကျလာနေပါတယ်။ဗန္နာယီဝင်ကြီးနီမာလာစာတာရမန်ကလက်ရှိအာဏာရဟိန္ဒူအမျိုးသားရေးပါတီရဲ့ရွေးကောက်ပွဲကျင်းညစရမ်းမှာအိန္ဒိယနိုင်ငံထဲမှာကာကွယ်ဆေးအနည်းဆုံး3မျိုးကိုနောက်ဆုံးအစ်စမ်းသပ်နေပြီဖြစ်တဲ့အကြောင်းကိုဗစ်ကာကွယ်ဆေးစမ်းသပ်မှုအောင်မြင်သွားပြီဆိုတာနဲ့ဘီဟားပြည်နယ်တွင်နေထိုင်သူအားလုံးအခမဲ့ဆေးရမယ်လို့ပြောသွားခဲ့တာပါဒီဂရီစကားဟာလက်ရှိအာဏာရပါတီကကာယောဂါကိုလူတွေကြောက်လန့်မှုအပေါ်နိုင်ငံရေးအမျက်ထုတ်တယ်ဆိုပြီးလွှတ်တော်အတွင်းမှာရောတခြားပြိုင်ဘက်ပါတီတွေကြားမှာပါအမျက်ဒေါသထွက်စေခဲ့ပါတယ်။ဘီဟားပြည်နယ်ဟာအိန္ဒိယနိုင်ငံမှာတတိယအကြီးဆုံးပြည်နယ်ဖြစ်ပြီးလူဦးရေ122သန်းဝန်းကျင်ရှိပါတယ်။လောလောဆယ်ထိတော့အိန္ဒိယနိုင်ငံတွင် COVID-19 ကူးစက်ခံရသူ 9.9 သန်းနဲ့သေဆုံးသူစုစုပေါင်း 132,000 နီးပါးရှိနေပါတယ်ရှင်။တောင်ကိုရီးယားမှာတော့ဒီကနေ့တောက်ကြနေ့အထိရက်ပေါင်း40ကျော်အတွင်းကူးစက်မှုအမြင့်ဆုံးစံချိန်တင်တက်လာတဲ့အကြောင်းအဓိကကူးစက်မှုတွေဟာဆေးရုံတွေနဲ့တက်ကြီးခေဟာတွေမှာဖြစ်တဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိတောင်ကိုရီးယားမှာသေဆုံးသူ455ယောက်ပါဝင်ကူးစက်ခံရသူပေါင်း 26,000 နီးပါးရှိပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့တောက်ကြနေ့အထိစီးရင်တွေရကူးစက်မှု 38,200 နီးပါးနဲ့သေဆုံးသူ 13,000 ကျော်ရှိပြီးအရှေ့တောင်အာရှမှာအပြင်းထန်ဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကလည်းအရှေ့တောင်အာရှမှာကူးစက်ခံရမှုဒုတိယအများဆုံးနိုင်ငံဖြစ်နေပြီးစုစုပေါင်းကူးစက်ခံရသူ 36,000 ကျော်နဲ့သေဆုံးသူကတော့ 6,915 ယောက်ရှိနေပြီဖြစ်ပါတယ်ရှင်။ဥရောပတိုင်းနိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အခြေအနေစံချိန်တရာတိုးများလာနေတာကိုထိန်းချုပ်ထားနိုင်ဖို့သက်ဆိုင်ရာအစိုးရတွေအနေနဲ့ကန့်သက်တားမြစ်ချက်တွေကိုတင်းတင်းကြပ်ကြပ်ပြဋ္ဌာန်းနေကြရပါတယ်။ဥရောပသမဂ္ဂရဲ့အင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့ဂျာမနီနဲ့ပြင်သစ်နှစ်နိုင်ငံစလုံးမှာ COVID-19 ကူးစက်မှုဟာကြာသပတေးနေ့တစ်နေ့ထဲမှာအမြင့်ဆုံးစံချိန်တက်သွားခဲ့တာပါ။ဂျာမနီမှာတရက်အတွင်း 11,289 ယောက်ကိုကူးစက်သွားပြီးစုစုပေါင်းကူးစက်ခံရသူ 4,000 နီးပါးဖြစ်သွားခဲ့ပါတယ်။ကြာသပတေးနေ့အထိစုစုပေါင်း 9,905 ဦးသေဆုံးခဲ့ပြီဖြစ်တဲ့အကြောင်း RKI ကသတင်းထုတ်ပြန်ထားပါတယ်။ပြင်သစ်နိုင်ငံမှာလည်းတရက်အတွင်းကူးစက်သူအသစ် 42,000 နီးပါးရှိခဲ့တာကြောင့်စံချိန်တက်သွားခဲ့တာဖြစ်တဲ့အကြောင်းပြင်သစ်လူထုကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ ဥရောပမှာအရင်ဆုံး COVID-19 ကူးစက်မှုကိုခံခဲ့ရတဲ့အီတလီမှာတော့နိုင်ငံလူဦးရေရဲ့၃ဘုံတစ်ဘုံရှိတဲ့လူပေါင်း 21.8 သန်းကျော်ကူးစက်ခံနေကြရပြီးအပြစ်မထွက်ရကာဖျူအမိန့်ထုတ်ထားပါတယ်24နာရီတွင်စံချိန်ချိုးအောင်ကူးစက်ခံခဲ့ကြရတဲ့တခြားဥရောပနိုင်ငံတွေကတော့ဒိန်းမတ်၊ဂရိ၊စလိုဗေးနီးယားနဲ့ဟန်ဂေရီနိုင်ငံတွေဖြစ်ကြပါတယ်ရှင်။အမေရိကန်အစားအစာနဲ့ဆေးဘက်ဆိုင်ရာဌာန FDA က COVID-19 ကပ်ရောဂါပထမဦးဆုံးကုသဆေးကိုခွင့်ပြုလိုက်ပါပြီ။ဗိုင်းရပ်စ်တွေကိုခြေဖြတ်ပေးနိုင်ပြီးသွေးကြောတွေကနေထိုးပေးရတဲ့ရမ်ဒီစီဗာဆေးကိုဆေးရုံတက်ဖို့လိုအပ်တဲ့အနည်းဆုံးအသက်12နှစ်အထက်နဲ့ကိုယ်အလေးချိန်အနည်းဆုံး88ပေါင်ရှိသူတွေအတွက်ကုသပေးနိုင်တဲ့အကြောင်းဆေးထုတ်လုပ်တဲ့ Kilead Science Company ကကြာသပတေးနေ့မှာပြောခဲ့တာပါ။ပြန်ပြီးနေကောင်းလာဖို့အတွက်အရင်က15ရက်ကြာခဲ့တာကနေ Baclofen လို့ခေါ်တဲ့ရမ်ဒီစီဗာဆေးက9ရက်လျော့စေပြီး10ရက်အတွင်းပြန်နလန်ထူလာနိုင်စေမှာဖြစ်တဲ့အကြောင်းအမေရိကန်ဆေးသူတေသီတွေကတွေးရှိခဲ့ပါတယ်။ဒီဆေးကိုနေဦးရာဒီကလေးကစပြီးအရေးပေါ်အခြေအနေမှာသုံးဖို့ခွင့်ပြုချက်ရထားတာဖြစ်ပါတယ်။ Baclofen ဆေးဟာဗိုင်းရပ်စ်ပိုးတွေအလိုလျောက်ပြန့်ပွားလာတာကိုဟန်တာပေးနိုင်ပါတယ်။ဆေးကိုအသုံးမပြုခင်ကြောက်ကန့်တဲ့အသေးတွေကောင်းမကောင်းစစ်ဆေးဖို့လိုအပ်တယ်လို့ဘေးထွက်ဆိုးကျိုးတွေရှိမရှိဆိုတာကိုလည်းစောင့်ကြည့်ကြရမှာပါ။ဒါအပြင်ဘက်ကလူရီကိုငှက်ဖြားစေဟိုက်ဒရိုဇီကလိုရိုကွင်းနဲ့တွဲသုံးရင်ဆေးအာနိသင်ကိုအနှောက်အယှက်ဖြစ်စေနိုင်တာကြောင့်ဒီဆေးနှမျိုးကိုတွဲမသုံးမိဖို့လည်းသတိပေးထားပါရစေ။ VOA အမေရိကန်တန်ရဲ့တောက်ကြနေညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးခဲ့တာပါ။အခုဆက်ပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူသတင်းပတ်စင်စီစဉ်တွေနှာစင်နိုင်ကြပါပြီရှင်
။ကိုဗစ်ကာယောဂါကူးစက်မှုတွေအများဆုံးတွေ့နေရတဲ့ရန်ကုန်တိုင်းမှာဒီရက်ပိုင်းအတွင်းအတူပြုလူနာရုံနဲ့သွားပေမဲ့ဆက်ထိန်းထားဖို့လိုအပ်နေစေဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါရန်ကုန်တိုင်းအတွင်းအောက်တိုဘာလဆန်းပိုင်းလောက်မှာကိုဗစ်ရောဂါပိုးတွေ့ရှိသူဦးရေအမြင့်ဆုံးဖြစ်ခဲ့ပေမယ့်အခုဆိုရင်ကူးစက်သူအတူပြုလူနာကျဆင်းလာတာသတင်းတစ်ပတ်ကျော်ရှိသွားပြီလို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစိုးဝီစိုးကပြောပါလေ။ဒါပေမဲ့လည်းအခြေအနေကိုဆက်ပြီးထိန်းထားနိုင်မှုနဲ့ကူးစက်မှုတွေကျဆင်းမှုကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့လည်းသတိပေးပါတယ်
။ကျွန်တော်တို့တစ်ကတော့ပေါ့လို့မရဘူး။ကျွန်တော်ရခင်ပြောသလိုပါပဲ။ကျွန်တော်လုံးဝကျွန်တော်တို့ပေါ့စားလို့မရဘူး။လူတိုင်းကျွန်တော်တို့စီကံစနစ်ကြားနာစွာနဲ့ဒီကိုဗစ်မှာသတ်မှတ်ချက်တွေကျွန်တော်တို့လိုက်နာကြဖို့လိုပါတယ်။နောက်လူအများရှိနေတဲ့နေရာတွေဈေးတွေအလုပ်ယုံတွေစက်ယုံတွေနောက်လူအများနဲ့စုဝေးပြီးတော့စီယုံနဲ့နေတဲ့နေရာတွေမှာအဆောင်တွေနေရာထိုင်ခင်းတွေမှာအထူးသတိပြုဖို့အာရုံစိုက်ဖို့လိုက်နာကြဖို့လိုပါတယ်။တင်းကြက်ကြက်စောင့်ကြည့်ကြဖို့လဲကျွန်တော်တို့လိုအပ်ပါတယ
်။အပြင်သွားရင်ပါးစပ်နဲ့နှာခေါင်းဆီတို့ကိုစနစ်တကျမဖြစ်မနေတက်ဆင်ဖို့လိုပြီးကိုဗစ်ရောဂါလက္ခဏာရှိသူတွေအနေနဲ့လဲကိုကနေတစ်ဆင့်ပတ်ဝန်းကျင်ကိုမကူးဆက်စေဖို့တတိထားဆင်ခြင်ရမယ်လို့ပြောပါတယ်။အခုလိုကာလမှာဆေးရုံစည်းကမ်းတွေပုံမှန်ပြန်ခွင့်နိုင်မှုကအရေးကြီးပြီးဒါနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းတွေကိုလည်းဒေါက်တာစိုးဝေစိုးကပြောပါတယ်
။ New normal လူနေမှုပုံစံအစ်စ်နဲ့အံဝင်ခွင့်ကြတဲ့စီယုံနေစီကန်းနေဖြစ်အောင်ပြည်သူလူထုကိုတူတယောက်မကြံစင်ရဲချမ်းသာမရွေးကျမ်းမာရေးစောင့်ရှောက်မှုပုံမှန်ရရှိအောင်ဆောင်ရွက်ပေးနိုင်တဲ့စီယုံစီကန်းများဖြစ်အောင်ကျွန်တော်တို့ပြုပြင်ဆောင်ရွက်လျက်ရှိပါတယ်ထူးသဖြင့်တော့ကျွန်တော်တို့ပြည်သူစီယုံကြီးများကိုယခုအခါမှာဒီကျွန်တော်တို့ new normal ပတ်ဝန်းကျင်ပုံစံအစ်စ်နဲ့ kait ညီတဲ့စီယုံကြီးများဖြစ်အောင်ပြောင်းလဲလျက်ရှိပါ
ဒီနှစ်နှစ်ဆမိုင်းကစလို့ကမ္ဘာတဝန်းကိုဗစ်ကာယောဂါကူးစက်မှုတွေပြန့်နှံ့ခဲ့ပေမဲ့မြန်မာနိုင်ငံမှာသေဆုံးသူ10ခန်းတောင်မပြည့်ခဲ့သလိုအတူပြုလူနာနဲ့နည်းပါးခဲ့ပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေစတင်ပြီးတကြော့ပြန်ယောဂါကူးစက်ခဲ့ရကသေဆုံးသူ1000ခန်းအထိတိုးလာသလိုကူးစက်သူအရေအတွက်ဟာလည်း1000ခန်းအထိရှိခဲ့တာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းကူးစက်သူအများဆုံးရှိနေတဲ့ရန်ကုန်နေပြည်သူတွေမလိုအပ်ဖဲအိမ်ပြန်မထွက်ဖို့နဲ့မဖြစ်မနေအိမ်ပြန်ထွက်ရမယ်ဆိုရင်လည်းကျန်းမာရေးအသိအမြဲရှိဖို့ကိုတိုက်တွန်းထားပါတယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းလက်ရှိမှာထုတ်ပြန်ထားတယ်ပေါ့နော်။တက်နိုင်တဲ့များဒီချိန်မှာရန်ကုန်တိုင်းဒေသကြီးမှာနေထိုင်တဲ့မိဘပြည်သူတွေအနေနဲ့အိမ်ပါပဲတက်နိုင်တဲ့များနေပေးပါပါတော့နော်။အဲဒါပဲလည်းမဖြစ်မနေခုနစာဝေးနေရေးအပြင်ထွက်ရတဲ့လူတွေကလည်းမိသားစုတိုင်းမှာရှိနေတာပေါ့နော်။ရှိနေတဲ့အခါကျရင်ဒီအိမ်ပါနေတဲ့လူကတော့ရှင်းတယ် တော့ကဘိုးရှိတဲ့လူတွေလည်းထိတွေ့ကြရမရှိဘူး။တကယ်ရင်သူ့ကူးကြရအကြောင်းလည်းမရှိဘူး။အဲ့တော့အပြင်ထွက်တဲ့လူကတော့အထူးတတိအမြဲတမ်းထားပြီးတော့ကာဝယ်ဖို့လိုပါတယ်။ဘာလို့လဲဆိုတော့သူ့ကိုကူးဆက်လိုက်တာနဲ့အိမ်ကိုပြန်တဲ့အခါကျရင်အိမ်မှာရှိတဲ့မိသားစုတွေလည်းကူးဆက်ခံရနိုင်တယ်။အဲ့လိုနဲ့ဒါတမိသားစုတုံးကူးဆက်မှုတွေကရရှိပြီးတော့ကျွန်တော်တို့စေုံနေမှာကုသမှုခံရတရားတွေအားလုံးအတိပဲဖြစ်ပါတယ်။
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးခြင်းအထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း 4,100 ဦးရှိနေပြီးသေဆုံးသူကတော့ 1,005 ဦးရှိနေပါတယ်။ကိုဗစ်ဒုတိယလှိုင်းမှာလူနာဦးရေများလာလို့နေရာလိုအပ်ချက်တွေကြောင့်ရန်ကုန်တိုင်းအတွင်းမှာကိုဗစ်လူနာပေါင်း 9,900 လောက်ကိုကုသပေးနိုင်တဲ့ကုသရေးဌာနအသစ် 14 ခုကိုတိုးချဲ့ထားပြီးကာယရောဂါကူးစက်ဖြစ်ပွားနေတာကိုဟန်တားနိုင်ဖို့အချိန်မြင့်ဆောင်ရွက်သွားမယ်လို့ကျမရင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ကျမကရောစုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ပဲခူးတိုင်းတာဝတီခရိုင်မှာအကျဉ်းသားအများစုအပါအဝင်လူ60ထက်မနည်းကိုဗစ်ကပ်ရောဂါကူးစက်ခံထားရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။တာယာဝတီဘဟုအကျဉ်းတော်မှာအကျဉ်းသား250ကျော်ကိုကိုဗစ်ရောဂါရှိမရှိစစ်ဆေးရမှာ160ကျော်ကိုရောဂါကူးစက်နေရာတွေ့ခဲ့ရတာပါ။ရောဂါကူးစက်ခံရသူတွေကိုတော့တီးတန့်ခွဲစောင့်ကြည့်စစ်ဆေးနေရလို့လဲပဲခူးတိုင်းကျန်းမာရေးကူးစက်ရောဂါဌာနအဖွဲ့ခေါင်းဆောင်ဒေါက်တာဝင်းသူရာမြင့်က VOA ကိုပြောပါတယ်
။အကျဉ်းသား158ဦး၊အဝင်နှန်း2ဦး၊အသင်နှန်းသားအကြောင်းအလုပ်ရုံနဲ့အဲ့ဒီထဲမှာ2ဦးပေါ့နော်။အဲ့တော့ဟိုပါပေါ့160ဦးတွေ့တယ်ပေါ့နော်။ဟိုအစားအဲ့လောက်ကြီးလည်းဖြစ်မယ်မထင်တာပေါ့နော်။အဲ့တော့ဒီ Sound Exam Number Set ကိုပဲကျွန်တော်ကွက်ပြီးဆက်လိုက်တာပေါ့။ဒါက160တွေ့ရပါတော့။ဆက်ဆင်းရင်တော့ဆက်ပြီးတွေ့ကောင်းတွေ့နိုင်တယ်ပေါ့နော်။
တာယာဝတီထောင်ကလွတ်မဲ့သူတွေကိုကိုဗစ်ရောဂါအများစစ်ဆေးနိုင်တဲ့ကိရိယာတွေနဲ့စစ်ဆေးသွားဖို့ရှိပြီးအလုံလောက်ရဖို့လိုကြောင်းနဲ့လိုအပ်ရင်အကျဉ်းထောင်တစ်ခုလုံးကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ရနိုင်ကြောင်းလည်းဒေါက်တာဝင်းသူရာမြင့်ကဆက်ပြောပါတယ်
။အကျဉ်းထောင်ဦးစီးဌာနဘက်ကနေပြီးတော့တောင်းဆိုမှုရှိရဖြစ်ဖြစ်ပေါ့နော်။တကယ်လို့ကျွန်တော်တို့အရေးတော်လိုလာမယ်ဆိုရင်တော့ကျွန်တော်တို့ဒီ1,000လုံးပေါ့နော်။အယောက် 3,000 လုံးဆက်ဖို့လဲ။လိုလာတဲ့ပထမဆုံးအဆင့်အနေနဲ့ကတော့ကျွန်တော်တို့ဒီထောင်ကနေလွတ်မဲ့သူပေါ့နော်။တို့ပထမဦးစားပေးနေတဲ့တော့မဖြစ်နေတော့ဆင်းမယ်ပေါ့နော်။အပြီးလို့ရှိရင်ကျွန်တော်အစ်တရောက်လာတဲ့သူတွေထားပြီးလို့ရှိရင်အကျန်ခဲ့သူတွေအဆောင်လိုက်အဆောင်လိုက်ဆက်ဖို့တော့တော့ရထားပါမယ်ခင်ဗျာ။
တာယာဝတီခရိုင်နဲ့နေပြည်တော်ကကျမကြီးတောင်းရှိသူတွေဒီကိစ္စကိုဆောင်ရွက်နေပြီးအသေးစိတ်ညွှန်ကြားချက်တွေထုတ်ပြန်ဖို့ရှိရလို့ဘကိုးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ရောဂါဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာတင်းတင်းလှိုင်က VOA ကိုပြောပါတယ်။
ဒီအတော့တင်းနောင်လေးရပဲကူးဆက်တာလားဒီမိသားစုတွေကနေပြီးတော့ဒီအတော့ပြန်ကူလာဆိုတဲ့ဟာမျိုးပေါ့နော်ဒါတွေကတော့တေးချာချာစနစ်တကျရွေးချယ်ပြီးတော့မှလောရမဲ့တိုင်းတိုင်းရှိပဲဒါကြပါလဲဆိုအစုလိုက်ပြုံလိုက်နေတဲ့နေရာတွေဖြစ်တဲ့အတွက်ကြောင့်မလို့အထဲတွေကနေပြန်ကူလာတာပြန်ရထဲကူလဲဆိုတဲ့ဟာမျိုးကတော့ခွင်းဆက်ဆိုတာတော့ဟိုတနိုင်ငံလုံးမှာရတိုင်းနေပြည်နယ်မှာရှိတဲ့ဒီအတင်းနောင်လေးနဲ့ပတ်သက်ပြီးတော့ချုပ်သားတွေအတင်းသားတွေဆိုလို့ရှိရင်ဘလို့လူမျိုးကိုဦးစားပေးရွေးချယ်မလဲပေါ့ဟိုရဇဝင်းတို့ကလိုက်ရမယ်တော့ဆောင်းရှောင်းရန်ဂိုင်လိုင်းတွေသူတို့လိုက်နာမဲ့ဟာလေးတွေကိုလည်းညွှန်ကြားချက်ကိုထပ်ပေးမယ်လို့တော့လည်းကဇွန်မီတင်ရတော့သိရှိရပေါ့နော
်အချင်းထောင်အတွင်းအစီအစဉ်အသေးစိတ်ကိုမေးမြန်းဖို့အချင်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမယ့်အစည်းအဝေးကြောင့်ဖုံးပြန်လည်းဖြေကြားခြင်းမရှိပါဘူးပဲခူးတိုင်းမှာစက်တင်ဘာလအကုန်အထိပိုးတွေ့လူနာ224ယောက်ရှိခဲ့ပေမယ့်အောက်တိုဘာလထဲမှာကူးစက်သူအရေအတွက်တိုးလာပြီးအောက်တိုဘာ22ရက်မှာကူးစက်ခံရသူ1956ယောက်ရှိနေပြီလို့တိုင်းကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်ကတော့အစောထပ်ပါVOA အတွက်သတင်းပေးပို့ခဲ့ရပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio season ကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ရှိလာရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာလက်နက်ကင်အဖွဲ့စည်းတွေရဲ့အကြမ်းဖက်မှုကြုံရနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့သတိပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။တိုင်းသားပြည်နယ်တွေမှာလက်နက်ကင်အဖွဲ့စည်းတွေရဲ့အကြမ်းဖက်မှုတွေကြုံတွေ့ရနိုင်ခြေဟာ800ခန့်နှုန်းကနေ26ရာခိုင်နှုန်းရှိနေတယ်လို့မကြာသေးခင်ကလူမှုသဘောထားစစ်တမ်းတစ်ခုကိုကိုးကားပြီးတမရာယုံညွှန်ကြားမှုချုပ်ဦးစော်ထေးကပြောဆိုလိုက်တာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာလက်နက်ကင်အဖွဲ့တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးဇူလိုင်လကနေစက်တင်ဘာလအတွင်းကောက်ယူထားတဲ့စစ်တမ်းကိုကိုးကားပြီးဒီကနေ့နိုင်ငံတော်တမရာယုံသတင်းစာရှင်းလင်းပွဲမှာဦးစော်ထေးကပြောဆိုတာပါ။
ချင်းပြည်နယ်မှာဆိုရင်ဒီလိုမျိုးဖြစ်လာနိုင်ကြလားလားတိတ်ပါဆိုင်လို့ချင်းပြည်နယ်လူတွေကပေါ်ပြပါတယ်ချင်းပြည်နယ်မှာဆိုရင်တော့14ရာခိုင်နှုန်းကယားပြည်နယ်မှာ8ရာခိုင်နှုန်းကယင်ပြည်နယ်မှာ14ရာခိုင်နှုန်းနောက်မွန်ပြည်နယ်မှာတော့မရှိဘူးရခိုင်ပြည်နယ်မှာတော့13ရာခိုင်နှုန်းရှမ်းပြောင်းမှာ20ရာခိုင်နှုန်းရှမ်းရှိ24ရာခိုင်နှုန်းရှမ်းတော့26ရာခိုင်နှုန်းပကူရှိရ73ရာခိုင်နှုန်းပဒနာရီရ3ရာခိုင်နှုန်းစသည်ဖြစ်ပေါ်တော့ဒါကလူလူရဲ့မြို့တော်ပွင့်နဲ့ပတ်သက်လို့ဟိုဒီလက်နက်ကင်ဖွဲ့စည်းတွေကနေပြီးတော့ဆက်ဆက်တဲ့အကြမ်းဖက်မှုတွေဘယ်လောက်ကြီးဖြစ်လာနိုင်တယ်ဆိုတဲ့ရာခိုင်နှုန်းဖြစ်ပါတယ
်။ကျိုင်းတုံမြို့ကအလွတ်တန်းရွေးကောက်ပွဲစောင့်ကြည့်လေးလာသူတူဦးကတော့ရှမ်းပြည်နယ်အရှေ့ပိုင်းမှာလက်နက်ကင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်ချင်းချောင်းနိုင်တဲ့အလားအလာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ဒီလက်နက်ကင်ဖွဲ့တွေကဟိုပြင်နေသလားဆိုတဲ့နေရာမှာမိုင်းတော်မိုင်းဆက်ဖက်ကတော့ကျွန်တော်မပြောတတ်ဘူးပေါ့နော်သူတို့ပြောတော့ဟိုကလက်နက်ကင်ဖွဲ့တွေကရှိနေတော့အခုရွေးကောက်ပွဲမတိုင်ခင်မှာမဲစင်းလေးပါလေပူပူလေးလေးရှိဘူးအဲ့ဒါလေပြောမစင်ဒီဝအဖွဲ့ကတော့နည်းနည်းလေးပိတ်ပင်တဲ့သဘောတော့ရှိတယ်ကြာဟုတ်ဒါပေမဲ့ဒီကျွန်တော်ဒီဂျန်နယ်မြို့လေးမှာကြာတော့မရှိဘူးဗျကျွန်တော်ဒီလက်နက်ကင်ဖွဲ့ကြီးဟိုရှုံနိုင်တာလို့ပါလို့ညာတော့ပေါ့နော်ကျွန်တော်ဒီဆက်မှာကအခုချိန်ထိတော့ဒီအကြမ်းဖက်ရလည်းမရှိဘူးဒီပြခရ2015မှာလည်းမရှိခဲ့ဘူးပေါ့နော်
ရှမ်းပြည်နယ်အရှေ့ပိုင်းမှာဝမိုင်းလာ RCSS စားတဲ့လက်နက်ကင်တွေအပြင်ပြည်သူ့စစ်အဖွဲ့တွေလည်းရှိနေတာပါအဓိကအားဖြင့်ပြည်သူ့စစ်အဖွဲ့တွေကလက်နက်ကင်အကြမ်းဖက်တာတဲ့မဲထဲရမှာဩဇာတုံးတာမျိုးပုံများကြောင့်တုံးတက်တာတွေလည်းရှိပါတယ်တိုင်းသားအရေးလေးလာတုံးတက်သူဦးမောင်မောင်ဆိုးကတော့လက်နက်ကင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်အကြမ်းဖက်နိုင်တဲ့အလားအလာကိုအခုလိုတုံးတက်ပါတယ
်အဲဒီမှာနှစ်ပိုင်းရှိရပါဘူးတစ်ပိုင်းကရွေးကောက်ပွဲကိုနောက်ဆက်ဖြစ်စီမယ်လို့ယူဆတာနောက်တစ်ပိုင်းကတော့ယူကော့ပွဲမှာသူတို့ရဲ့ဩဇာ၃မှောင်ဆိုရင်တော့နော်အဲ့ဒီအပိုင်းနေရာနေပြီးတော့တွက်ချက်ကြနေတူတယ်လက်လက်ငိုင်းအဖွဲ့တွေကပိတ်ပင်တာစီးတယ်ဆိုတော့အဲ့ဒီအတင်းတန်ပီပါတီကံကွက်တာတစ်ခုပဲကျွန်တော်တွေ့ဘူးတယ်ဗျခင်ရီတို့ဘာလို့ဆိုလို့ရှိရင်အလမ်အမ်ဘေးထော်လက်ထောက်မှုခံဘာလဲမပတ်သက်ဘူးဆိုပြီးပြောတာကိုတန်နယ်လေးတို့ဘာလို့ဆိုလို့ရှိရင်အဲ့လိုပဲပြောတာတွေ့ပါတယ်တော့ RCSS ကမိုင်းကမြို့မှာတာစီးတယ်ဆိုတဲ့ဟာတော့တန်ပီပါတီတစ်ခုပဲကံကွက်တာတွေ့ဘူးပါတယ်သို့တော်လည်းလည်းတပ်ဖွဲ့တွေဘက်ကတော့သူတို့ရဲ့နိုင်ငံရေးအမြင်နဲ့ဩစာကြောင့်သူတက်ဆိုင်နေမြေလူလူကိုလွှမ်းတာတော့ရှိမှာပေါ့ဒါမဲ့လက်နက်ကင်ချင်းကြောက်ပြီးတော့မဲထရမယ်ဆိုတာမျိုးတော့လွတ်လို့မရဘူးထင်ပါတယ
်2020ရွေးကောက်ပွဲကာလမှာ TNP တအန်းပလောင်အမျိုးသားပါတီကိုမိုင်းကင်မြို့နယ်အတွင်းမလာရောက်ဖို့ RCSS ရှမ်းလက်နက်ကင်အဖွဲ့ကပိတ်ပင်တာရှိတယ်လို့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကလွတ်တော်ကိုယ်စားလှယ်တွေကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးတာတွေရှိခဲ့ပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာလွတ်လပ်စွာမဲပေးပိုင်ခွင့်ကိုကိုဗစ်ကာယောဂါကြောင့်46ရာခိုင်နှုန်းပါတီတွေမဲဆွယ်စည်းရုံးမှုကြောင့်73ရာခိုင်နှုန်းဒေတာတွင်မတည်ငြိမ်မှုကြောင့်73ရာခိုင်နှုန်းအစိုးရနဲ့ရွေးကောက်ပွဲအပေါ်ယုံကြည်မှုကြောင့်9ရာခိုင်နှုန်းအခက်အခဲဖြစ်စေနိုင်တယ်လို့စစ်တမ်းကိုကိုးကားပြီးဦးစော်ထေးကပြောပါတယ်သတင်းစာရှင်းလင်းပွဲမှာထုတ်ပြန်တဲ့စစ်တမ်းကိုတော့ဘဲဖွဲ့စည်းကဘလို့နီလန်းတွေတုံးပြီးကောက်ယူတယ်ဆိုတာတော့တိတိကျကျထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းလေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရွေးဝေမြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VUA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VUA Internet Website စာမျက်နှာ burmese.voanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါလေရှင
်။ကောင်မြင်မှုနဲ့ဖန်ဆီးရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုဒီကနေ့ပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာအမှုတစ်ခုနဲ့ပါထပ်မံတရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမကြာသေးမီကဖျက်သိမ်းခံရတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ဟာလက်ရှိချိန်မှာထောင်ပြေးမှုရင်ဆိုင်နေရပြီးသူ့ကိုဒီကနေ့ပဲလက်ရှိမန္တလေးအမှတ်၈စကမ်းမှုဒူရဲမှုအောင်မင်းကတရားလိုလုပ်ပြီးမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ် ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းဦးကျော်မြင့်ရဲ့ကျိုးဆောင်ရှင်နေဦးနေလေးထွန်းကပြောပါတယ
်တရားနေမှာမြန်မာနိုင်ငံထဲမှာထွက်ခွာသွားတယ်ထွက်ခွာပြီးတော့သူမြန်မာနိုင်ငံထဲကိုပြန်ဝင်လာတယ်ပြန်ဝင်လာတဲ့အခါမှာသူတို့တိုင်းစားမှာပါတဲ့ဟာကိုပြောတာနော်ပြန်ဝင်လာတဲ့အခါမှာတရားမဝင်ဝင်ရောက်လာတယ်လို့သူတို့ကနေမှာဖော်ပြတိုင်တန်းထားတာမြန်မာနိုင်ငံနေထွက်ခွာပြီးတဲ့နောက်မှာတရားမဝင်ပြန်လည်ဝင်ရောက်လာတယ်လို့သူတို့ကနေမှာဖော်ပြတိုင်တန်းထားတဲ့အမှု
ဟုတ်ကဲ့တော့က73တင်းနဲ့အမှုဖွင့်တန်ကြခါကျင်းနော်
နောက်ထပ်ဆက်ချက်တင်လာတဲ့အမှုကတော့လာမယ့်တနင်္လာနေ့ကျရင်စတင်စစ်ဆေးမှာဖြစ်ပါတယ်လက်ရှိတရားရင်ဆိုင်နေရတဲ့ထောင်ပြေးမှုပုံမှန်2-4မှာတော့တရားလူပြတက်တင်9ဦးကိုစစ်ဆေးခဲ့ပြီးဥကြုံမြေဘက်ကတရားခမရတက်တင်6ဦးကိုတင်ပြထားပါတယ်ဒါပေမဲ့လည်းကယောဂါကာလတရားရင်လုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနိုင်တယ်လို့လည်းဒီကနေ့ရုံတုစစ်ဆေးခဲ့တဲ့ချင်းသာဆန်မြို့နယ်ကတရားသူကြီးဥကြုံမျိုးဝင်းကပြောပါတယ်
လာတဲ့တပ်တွေကသူတို့ဘက်ကနေစစ်ဆေးထောက်ခံချက်တွေနဲ့လာမယ်။ဒီကလည်းသက်ဆိုင်ရာကလည်းပြောပါကျူဝင်တဲ့လေလို့ဝင်ခိုင်းရင်တော့ကျွန်တော်တို့ကဆော့အောင်ပါပဲပေါ့။ပြီးတော့တချို့တွေကလည်းဒီမြို့နာအနီးနားလူတွေပါတယ်လေ။ပြီးတော့အနီးနားလူတွေပါတဲ့အတွက်တချို့ကတော့ဒီတိုင်းလာနိုင်တယ်။ခံရတဲ့တပ်တွေကိုကျွန်တော်တို့ကသူတို့ခေါ်လာမယ်ဆိုပြီးပြောတာလေ။အဲ့တော့သူတို့ခေါ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့ကငြင်းငြင်းဆက်ဆန်းစစ်လို့ပြီးတော့မယ်။ခေါ်လာရတဲ့အနေမှာခုနလိုကြည်ဝင်ရတဲ့အပိုင်းလေးတွေရှိမယ်။ဒါမှမဟုတ်လေသူတို့လန်ကီးအခြေအနေကမလာနိုင်ဘူးဆိုတာရှိတဲ့တော့နည်းနည်းလေးကြံ့ကြပါမှာပေါ့
။နိုင်ငံပါတီလိုလူတီများတဲ့ UDP ပါတီကိုတော့ဥက္ကဋ္ဌဦးကျော်မြင့်အရေးယူခံပြီးနောက်ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တယ်လို့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ထားပါတယ်။ဥကြမြင့်နေတိုင်းခဲ့တဲ့နေရာ3ခုကိုယာယီသိမ်းဆည်းထားပြီးသူ့ရဲ့ပန်ဆိုင်မှုတွေနဲ့ပတ်သက်ပြီးငွေကြေးစီစီအဖွဲ့ကဆက်လက်စီစဉ်နေတယ်လို့လည်းတမရယုံညွှန်ကြားမှုချုပ်ဦးစောထေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စီစဉ်ရရှိတဲ့အချက်အလက်တွေကိုပြည်ထောင်စုဝန်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလေ့လာသွင်းတဲ့ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်လက်ရှိရင်ဆိုင်နေရတဲ့အမှုတွေပြည့်ပြတ်ပါကငွေကြေးကွာချမှုတိုက်ဖျက်ရေးဥပဒေနဲ့ပါတရားစွဲဆိုဖို့ရှိတယ်လို့လည်းပြောပါတယ်။ဥကြမြင့်ဟာမင်းလေးဦးဝတ်ထောင်မှာထောင်ကျခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့ပြီးပြီးခဲ့တဲ့အလကပဲသူနေထိုင်တဲ့ရန်ကုန်မြို့မှာရှိတဲ့နေအိမ်မှာဖမ်းဆီးပြီးမင်းလေးကိုလွှဲပြောင်းပေးခဲ့ပြီးတော့လက်ရှိမှာရာသီကြီးဥတွေပုံမှန်2-4ပြင်နောက်ဆက်တွဲအမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမင်းလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်စီရီသိမ်းမလေးဆဲရခိုင်ပြည်နယ်မှာသတ်မတော်နဲ့ရခိုင်လက်နက်ကန်သတ်ဖွဲ့တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါမင်းပြားနဲ့ရတိတ်တောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တည်ရပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့လက်နက်ကန်ဖွဲ့တွေကပြောပါတယ်မင်းပြမြို့နယ်မေလွန်းကျေးရွာမှာဆိုရင်လေမနေ့တုန်းကတိုက်ပွဲပြင်းထန်ဖြစ်သလိုဒီနေ့မနေ့ပိုင်းမှာလည်းတိုက်ပွဲတွေဖြစ်နေတုံးမဲ့လို့ဒေသခံရွာသားကိုအောင်ဆန်ကပြောပါတယ
်ဒီနေ့လေးဖြစ်တယ်တော့ကြားတယ်ဗလဲကလေးကကြားတာပောက်ကွေးဘန်ကတော်တော်ကြည့်တယ်တော့မင်းလွန်းမင်းပေါ့မနေ့ကကြားတော့တိုက်ပွဲနဲ့အနီးအဲ့ဒီဟောင်းတော်နဲ့ရှောင်းနဲ့အနီးမှာတပွဲဖြစ်တယ်နောက်တစ်ခါမင်းလွန်းကမင်းပြကိုအလာမာအဲ့ဒီဇောက်လျှောက်မနေရှောင်းအဲ့ဒီအနီးမှာဖြစ်တာမနေ့ကဖြစ်တယ်အဲ့ဒီမှာအကြဆုံးရှိတယ်ပြောတယ်တက်ဖက်က
တိုက်ပွဲဖြစ်ပွားရာဒေသနဲ့မနီမွေဖားပြိုကြီးရွာကအုတ်ချိုရင်မှုဥထုံးအောင်ကျော်ကလည်းတိုက်ပွဲဖြစ်ပွားစံလေးကြမ်းလေရတယ်လို့ပြောပါတယ
်ဟာမနေ့ကလည်းကြောက်ကြောက်လာမှဖြစ်တယ်လေတက်ပွဲတနားရီသုံးနာရီလောက်ဖြစ်တယ်အာရွာနဲ့မဝေးဘူးလေ
မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေကတော့အေးပြောခွေရခိုင်တုခါကလည်းအခုလိုတီးပြပြောဆိုထားပါတယ်
မနေ့ကအော်တိုဘလ22ရက်နေ့မှာဒီမင်းပြမျိုးနဲ့ဖားပြူရှင်းရွာရဲ့ဒီအနောက်တောင်ဘက်ပေါ့နော်ဒီမြမစစ်တပ်ဘက်ကနေပြီးတော့ဒါနှကြိမ်တိုင်းတိုင်းလာပြီးတော့ဒီထိုးစစ်ဆင်တာရှိတယ်ထိုးစစ်ဆင်တာကနေ့လေဒီ12နာရီမထိုးခင်ဟိုတစ်ကြိမ်ရဲ့နောက်ဒီ12နာရီနဲ့မနေ့20လောက်မှနောက်တစ်ကြိမ်ထိုးတာပေါ့ဆိုတော့ဒီနှကြိမ်လုံးမှာတော့မြမစစ်တပ်ဘက်ကနေတက်လန်သွားတာပေါ့အဲ့ဒီမှာမြမစစ်တပ်ဘက်ကနေပြီးတော့15ဦးထက်မနေကြဆုံးပြီးတော့နောက်ထပ်10ကျော်လောက်ဒဏ်ရာရသွားတာရှိတယ်နောက်တစ်ခုကတော့ဒီနေ့နေ့လေတနာရီနဲ့ဒီ9မိနစ်မှာပေါ့နော်မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာကိုမြန်မာစစ်တပ်ကနေပြီးတော့ထပ်ပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲထပ်ဖြစ်တာရှိတယ်ဗ
ျဒီကနေ့အစောပိုင်းထိရသေးတာမြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားကြောင်းလဲခိုင်ဒုက္ခကဆက်ပြောပါတယ
်ဒီနေ့မနေ့ဒီ7နာရီ50မိနစ်လောက်မှာရသေးတောင်မြို့နယ်အမြဲတောင်ရွာရဲ့ဒီအရှိဖက်မှာအမနီအနေငယ်ကြာလောက်တိုက်ပွဲဖြစ်တာရှိတယ်ဗျအဲ့ဒီမှာရန်သူဘက်ကနေပြီးတော့6ဦးတည်းမနေကြာဆုံးပြီးတော့မှဒဏ်ရာရတဲ့သူတွေလည်းရှိတယ
်ရစိတ်တော်မြို့နယ်မှာအေအဖွဲ့ခြေကုပ်ယူထားတဲ့အောင်သာစီကုန်းကိုလည်းမြန်မာစစ်တပ်ဘက်ကလက်လက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေတယ်လို့လည်းဆိုပါတယ်မင်းပြားနဲ့ရစိတ်တော်မြို့နယ်ကတိုက်ပွဲတွေတွင်မြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိတယ်လို့လည်းအေအဖွဲ့ကပြောဆိုထားပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးမင်းပြားနဲ့ရတိတောင်မြို့နယ်အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူးဗုဒ္ဓဟူးနေ့တုန်းကလည်းကြောက်ဖြူမြို့နယ်စနဲမြို့အနီးမှာတမတော်ရင်ဘုံခွဲဆက်ခိုက်ခံရပြီးတပ်ဖွဲ့ဝင်တချို့ထိခိုက်သေဆုံးခဲ့ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုဒေသခံရွာသား2,000ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်ကလက်နက်ကန်ပဋိပက္ခတွေပါဝင်နိုင်ငံတော်ဟန်ကတိုက်ပွဲတွေရောက်ကလေးငယ်တွေပါဝင်အယက်သားတိုက်စုံမှုတွေဟာပြီးခဲ့တဲ့နှစ်တွေထက်ပိုများလာတဲ့အပေါ်မှာစိုးရိမ်ကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ်
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူတွေးကတင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲမကြခင်ကျင်းပဖို့ရှိနေချိန်မှာပဲအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေလည်းပြန်ပေါ်လာပါတယ်။အထူးသဖြင့်ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီးတယောက်ကိုရွေးကောက်ပွဲမတိုင်ခင်မှာအစာထိုးခံအပ်ဖို့သမ္မတဒေါ်နယ်ထရမ့်နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပြင်းကြိုးစားနေချိန်မှာဒီဘော်ကောက်ကွက်သူနဲ့ထောက်ခံသူတွေအမျိုးမျိုးရှိလာပြီးတော့ဒီထဲမှာမျိုးသမီးမဲဆန္ဒရှင်တွေကလည်းသူတို့ရဲ့အမြင်တွေကိုထုတ်ပေါ်လာကြတာပါပြီးခဲ့တဲ့စနေနေ့ကတော့ Washington DC မြို့တော်အပါအဝင်နိုင်ငံတော်ကမြို့ကြီးအတော်များများမှာအမျိုးသမီးရဲတက်ကြွလှုပ်ရှားသူတွေတောင်းနေချီစုဝေးချီတဲ့ဆန္ဒပြခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေစဲမှုလူစုလူဝေးရှောင်ရှားဖို့သတိပေးချက်တွေရှိနေတဲ့ကြားမှာပဲအမျိုးသမီးတွေအခုလိုလမ်းမရီပေါ်ထွက်ဆန္ဒပြလာကြတာဘာကြောင့်ပါလဲသူတို့မှာပဲလို့ဆိုရင်ချက်တွေရှိနေပါလဲသူတို့ဘာတွေတောင်းဆိုနေကြတယ်လဲဆိုတာတွေကိုဒီသတင်းပေအမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါရရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
This is what democracy looks like.
This is what democracy looks like.
This is what democracy looks like.
Show me what democracy looks like.
This is what democracy looks like.
ဒါကဒီကိစ္စနေနေကမြို့တော်ဝါရှင်တန် DC မှာမြို့သမီးရဲတက်ကြွလှောက်ရှားသူတွေဆန္ဒပြနေကြတဲ့အတန်းတွေပါအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်နဲ့တရားဝင်စတင်တာဝန်ထမ်းခဲ့တဲ့2018ခုနှစ်ကစလို့ #MeToo အမျိုးသမီးရေလှှရှားမှုအပါအဝင်အမျိုးသမီးချီတက်ပွဲတွေနဲ့အခွင့်အရေးလှှရှားမှုတွေနှစ်စဉ်အရှိန်ဟုန်နဲ့ရှိလာခဲ့တာပါဒီနှစ်2020ပြည့်နှစ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အရင်နှစ်တွေတုန်းကလိုအမျိုးသမီးတွေတိတ်နေချီစုဝေးတာမျိုးမရှိခဲ့ပေမဲ့လို့ ပြီးခဲ့တဲ့စနေနေ့တုန်းကမြို့တော်ဝါရှင်တန်အပါအဝင်နိုင်ငံတော်ကမြို့ကြီးတွေမှာအမျိုးသမီးတောင်းနဲ့ချီပါဝင်တဲ့ချီတက်ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းဆက်ပြီးတော့များနေသေးတဲ့အချိန်မှာအမျိုးသမီးတွေပါကြအခုလိုဆန္ဒပြနေကြတာပါလေဝါရှင်တန်မြို့တော်အမျိုးသမီးချီတက်ပွဲကအမျိုးသမီးတချို့ရဲ့အတန်တွေကိုနားထောင်ကြည့်အောင်ပါရှင
် And I'm scared for my future grandchildren my future nieces and nephews
ကျမတို့ရပါတယ်ကျမရဲ့အနာဂတ်မိတူတူမတွေအတွက်စိတ်ပူပါတယ်ဒီအတွက်ကျမသိတာကတော့ကျမတို့ရဲ့အတန်တွေကိုအများသိအောင်လုပ်ရမယ်ဆိုတာပါ
အမျိုးသားရေးလှုပ်ရှားမှုကြီးမှာကျမတို့လည်းပါဝင်ခြင်းပါတယ်။ဒါကအမျိုးသားရေးတွေအတွက်တင်မဟုတ်ပါဘူး။လူသားတွေရဲ့သမိုင်းမှာအရေးကြီးတဲ့ခုလိုမျိုးရွေးကောက်ပွဲအချိန်မျိုးမှာအပြောင်းလဲတွေကိုယ့်ရဲ့စဉ်းစားတွေကိုဖော်ထုတ်ရပါမယ်။ကျမတို့ရဲ့အတန်တွေကိုကြားအောင်လုပ်ရပါမယ
်။ There are a lot of things that I can't change in politics.But my voice is not one of them and
နိုင်ငံရေးမှာအပြောင်းအလဲဖြစ်အောင်ကျမမလုပ်နိုင်တာပြီးအများကြီးပါဒါပေမဲ့အခုသူတို့လုပ်နေတာကတော့ကျမရဲ့စံထမဟုတ်ပါဘူးဒါကိုသိစေဖို့နဲ့တရားရုံးချုပ်တရားသူကြီးနေရအစိုးပြုထားသူဟာကျမရဲ့သားသမီးတွေနဲ့သူတို့ရဲ့အနာဂတ်အပေါ်တည်ရောက်မှုတွေဖြစ်လာနိုင်တာမို့အပြောင်းအလဲအတွက်အထီရောက်ဆုံးကအခုလိုဆန္ဒပြတာလို့ယုံကြည်ပြီးရောက်လာခဲ့တာပါ
I hope that more people really listen to what's going on in our country and find out the facts.
ဒီမှာမှာဘာလို့ဖြစ်နေလဲဆိုတာကိုလူတွေအခုထက်ပိုပြီးနားထောင်လာဖို့ကျွန်မမျှော်လင့်ပါတယ်။မဲသွားမပေးခင်မှာအခြေအနေတွေကိုနားလည်အောင်လုပ်ပြီးနိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးကြပါ။မဖြစ်မနေမဲပေးကြပါ။မဲပေးပါ၊မဲပေးပါ၊မဲပေးပါလို့ပြောချင်ပါတယ်။
ကျားတော့ပြီးခဲ့တဲ့စနေနေ့ကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့အမျိုးသမီးချီတက်ပွဲမှာပါဝင်ဆန္ဒပြခဲ့ကြသူတချို့ပြောသွားတဲ့အသံတွေပါဒီမတိုင်ခင်ရက်ပိုင်းတွေကလေးကလည်းကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီး Amy Coney Barrett ကိုသမ္မတ Donald Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတမင်းခန့်အပ်ဖို့ကြိုးစားနေတဲ့အပေါ်မှာအမျိုးသမီးခွင့်ရလှရှားသူတွေကန့်ကွက်ဆန္ဒပြနေကြတာပါအဆိုပြုခံထားရတဲ့တရားသူကြီး Barrett နဲ့ပတ်သက်လို့အမျိုးသမီးတွေကြားမှာဘယ်လိုစိုးရိမ်မှုတွေရှိနေတာပါလဲ။ဟောင်ဝိုင်းအခြေစား Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific Center ကပေါမော့ခဒေါ်မီမီဝင်းဘတ်ကအခုလိုရှင်းပြပါဗျ
။ Ginsburg ရဲ့နေရာမှာနောက်တစ်ယောက်ခန့်ဖို့ပေါ့နော်။သူတို့ရွေးချယ်တဲ့အခါမှာဒီနောက်ထပ်အစ်စ် Amy Coney Barrett ဆိုတဲ့တရားသူကြီးကိုအမျိုးသမီးတွေတုံတောင်မကြိုက်ကြဘူး။ဘာလို့လဲဆိုတော့သူတို့ထင်တာကပေါ့နော်ဒီတရားသူကြီးကပေါ့နော်ရှေးယူဆွဲတယ်ရှေးဆန်တယ်နောက်ပြီးတော့သူ့ရဲ့ legal philosophy ပေါ့နော်တရားဥပဒေဆိုင်ရာသဘောတရားခံယူချက်အယူအဆအတွေးအမြင်တဲ့အရန်ရှေးယူဆွဲတယ်တဲ့ဘာလို့ဆိုသူ့ရဲ့အရင်တုန်းကရေးထားတဲ့ဟိုနေ legal opinion တွေပေါ့နော်ဆောင်းပါးတွေနောက်ပြီးတော့သူဆုံးဖြတ်ချက်ချတဲ့အခါမှာရေးရတဲ့စာပေတွေမှာကြည့်လိုက်လို့ရှိရင်တဲ့သူကဖွဲ့စည်းပုံအခြေခံဥပဒေ1989ကလုတ်ထားတဲ့နေရာနဲ့ပတ်သက်ပြီးတော့သူကပြန်ပြီးတော့ဒီဥစ္စာအတိတ်ပဲကောက်ယူတာပေါ့နော်ခေတ်နောက်ပြန်ဆွဲတယ်ဆိုတော့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်အမျိုးသမီးမှာကဘာမှအခွင့်အရေးတန်းလို့မရှိဘူးအဲ့ဒီအချိန်မှာဆိုရင် American အမျိုးသမီးတွေကရွေးကောက်ပွဲမှာမဲပေးခွင့်မရှိဘူးနောက်ပြီးတော့သူတို့မှပိုင်ဆိုင်ခွင့်ပေါ့နော်အင်ညာတွေလဲလဲရတယ်အဲ့ဒါမျိုးတွေပိုင်ဆိုင်ခွင့်တွေလုံးဝမရှိဘူးဆိုတော့ဒီလိုမျိုးရှေးယူဆွဲနေတဲ့တရားသူကြီးဝင်လာလို့ရှိရင်ဒီအမျိုးသမီးတွေအရန်စိတ်ပူတာကသူတို့ရဲ့အခွင့်အရေးတွေတန်းတို့အခွင့်အရေးတွေရှော့ရော့သွားမယ်လို့သူတို့ထင်လို့အဲ့ဒါကြောင့်မလို့သူတို့ဒီဥစ္စာကိုဆန္ဒတွေပြနေတာပါ
ပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ginsburg ကတော့ကျားမတန်းတူညီမရဲ့အတွက်အပြောင်းလဲတွေကြီးကြီးမားမားဖြစ်လာအောင်ကြိုးပမ်းခဲ့တဲ့အထင်ကရအမျိုးသမီးတစ်ယောက်ဖြစ်ပါတယ်။တနိုင်ငံလုံးကလေးစားအသီးမဲ့ပြွာတဲ့တရားရုံးချုပ်တရားသူကြီးတစ်ယောက်ပါ။သူကွယ်လွန်သွားတဲ့အတွက်သူ့ရဲ့နေရာမှာတရားသူကြီးအစ်သက်အစားထိုးဖို့ကိစ္စကလက်ရှိရွေးကောက်ပွဲကာလအမေရိကန်နိုင်ငံရေးမှာတော့အရေးကြီးကိစ္စတစ်ခုဖြစ်လာပါတယ်။တရားသူကြီးကိုဦးရှိတဲ့နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာသမ္မတ Trump အဆိုပြုထားတဲ့တရားသူကြီး Barrett ကိုအထက်လွှတ်တော်ကသာအတည်ပြုလိုက်မယ်ဆိုရင်တရားရုံးချုပ်မှာသမ္မတရွေးချယ် Conservative တရားသူကြီး6ယောက်အထိတိုးလာမှာဖြစ်ပြီးတိုးတက်တဲ့အမြင့်ရှိတဲ့ Liberal တရားသူကြီးတွေကတော့3ပဲကျန်တော့မှာပါဒီလိုသာဖြစ်လာရင်တော့တရားရုံးချုပ်မှာငင်းပွားမှုတွေရှိနေတဲ့ဒေသဖြတ်ချခွင့်တနက်လက်နယ်ပိုင်ဆိုင်ခွင့်နဲ့ အမျိုးသားကျန်းမာရေးစောင့်ရှောက်မှုစနစ်လိုဥပဒေဆိုင်ရာဆုံးဖြတ်ရမယ့်ကိစ္စရပ်တွေမှာ conservative တွေကအသာစီးရပြီးဆယ်စုနှစ်တွေနဲ့ချီပြည်သူတွေအပေါ်မှာတက်ရောက်မှုတွေရှိလာနိုင်တယ်လို့စိုးရိမ်သူတွေကပြောနေကြတာပါဒါကြောင့်လေတရားသူကြီး Barrett ကိုတရားရုံးချုပ်တရားသူကြီးအဖြစ်နဲ့အတီးပြုတ်သိမ့်မသိမ့်မင်းမြန်ချားနာခဲ့ကြတဲ့အထက်လွှတ်တော်တရားရေးကော်မတီချားနာပွဲမှာလေလွှတ်တော်မတ်တွေကဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားသူကြီး Barrett ရဲ့အယူအဆကိုဝန်ဝင်မင်းမြန်ခဲ့ကြပါတယ်။ဒါပေမဲ့ Barrett ကတော့ဒီလိုမိန့်ခွန်းတော်များများကိုတိုက်ရိုက်ဖြေကြားသွားတာမျိုးမဟုတ်ခဲ့ပဲသူအနေနဲ့အမှုခင်းတွေကိုဆုံးဖြတ်တဲ့နေရာမှာပုဂ္ဂိုလ်ရင်းနဲ့ဘာသာရေးအယူအဆလွှမ်းမိုးမှုမပါဘဲနဲ့ဆုံးဖြတ်သွားမှာဖြစ်တဲ့ဥပဒေကြောင့်ရတာလိုက်နာဆုံးဖြတ်သွားမှာဖြစ်ပါတယ်လို့သာဖြေကြားခဲ့ပါတယ
် I chose to accept the nomination because I believe deeply in the rule of law and the place
တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုတာကိုကျမလက်ခံဖို့ဆုံးဖြတ်ခဲ့တယ်ဆိုတာတရားဥပဒေစိုးမိုးရေးကိုအခိုင်အမာယုံကြည်လို့ကျမတို့နိုင်ငံတော်တရားရုံးချုပ်ရဲ့အခမ်းကဏ္ဍကိုယုံကြည်လို့ပါပဲနောက်ခံဘဝမှာအခြေအနေပုံစံဘယ်လိုပဲရှိပါစေကျမတို့အမေရိကန်ပြည်သူအားလုံးဟာဖွဲ့စည်းပုံနဲ့ဥပဒေတွေမှာပြဋ္ဌာန်းထားတဲ့အတိတ်ပဲဖွင့်ဆိုချက်အတိုင်းတီးခြားလွတ်လပ်တဲ့တရားရုံးချုပ်တရားရှိတဲ့နယ်လို့ကျမအယုံကြည်ပါတယ
်အယူခံတရားရုံးတရားသူကြီးတယောက်ဖြစ်တဲ့ Barrett ကိုအထက်လွှတ်တော်တရားရေးကော်မတီမှာကြာသာပေးနေတုန်းကပဲမဲခွဲအတီးပြုလိုက်ပြီးမှနောက်တစ်ဆင့်အထက်လွှတ်တော်တစ်ခုလုံးမှာရှေ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ပြီးရင်တော့ရွေးကောက်ပွဲမတန်ခင်ရပ်ပိုင်းအတွင်းမှာပဲတရားရုံးချုပ်တရားသူကြီးတစ်ဖြစ်လာနိုင်ပွဲရှိပါတယ်အမေရိကန်ဒေါ်မီမီဝင်းဘတ်ကတော့ခိုင်မာတဲ့ဒီမိုကရေစီစနစ်တည်းရဲ့ရှိထားတဲ့တိုင်းပြည်တစ်ခုမှာတရားရုံးချုပ်ဟာပြည်သူတွေရဲ့ဆန္ဒနဲ့အများကြီးကင်းကွာနေလို့မရဘူးလို့ပြောပါတယ်
။ဥပဒေဆိုင်ရာကျွမ်းကျင်ပညာရှင်တွေကပြောတာကတော့ Supreme Court ရဲ့ opinion ကပေါ့နော် society ရဲ့ opinion နဲ့တိတ်ပြီးတော့အယမ်းပြီးတော့ပြောင်းပြန်ဖြစ်နေလို့မရဘူးတဲ့။ဆိုအဲ့ဒီဥစ္စာလည်းသူတို့ consideration လုပ်လိမ့်မယ်။တကယ်လို့တဲ့အခါမှာတကယ်ကြီးရဆိုပါတော့ဒီလူပြည်သူလူထုကအများစုကခက်ဆန်နေခက်မိတယ်အရှိအဝါရောက်နေပြီဥပဒေဆိုင်ရာ you know institution တွေကအနောက်ဘက်ကိုရောက်နေတယ်ဆိုလို့ရှိရင်အဲ့ဒီဥစ္စာကလည်းသူတို့ပြန်ပြီးတော့စဉ်းစားရသေးတာပေါ့ပြန်ပြီးတော့ညှိနှိုင်းရတယ်လို့ပြောတယ်ဆိုတော့အားလုံးခြုံပြီးတော့ပြောလိုက်လို့ရှိလို့ရှိရင်တော့ဒီဥစ္စာကိုပြန်ပြီးတော့နောက်ဆုတ်ဖို့ပြန်ပြီးတော့ရှေ့ရှေ့တုန်းကဥစ္စာတွေပြန်ပြီးတော့ပြန်သွားဖို့အတွက်ကတုံတောင်တော့လွယ်တဲ့ဥစ္စာမဟုတ်ဘူ
း။ဘယ်လိုပဲဖြစ်ဖြစ်ဆန္ဒပြမျိုးသမီးတွေကတော့ဒီမိုကရေစီအခွင့်အရေးနဲ့အညီသူတို့လိုလားတဲ့အပြောင်းလဲအတွက်သူတို့ရဲ့အသံတွေကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ဆန္ဒပြနေကြတာပါ။အခုလိုရွေးကောက်ပွဲနီးကပ်လာချိန်မှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကိုလိုလားတဲ့အပြောင်းလဲအတွက်ကိုကြိုက်နှစ်သက်တဲ့ခေါင်းဆောင်ကိုတင်ပြောင်းနိုင်ဖို့ကိုယ့်ရဲ့ဆန္ဒမဲကအရေးကြီးတယ်ဆိုတာကိုဒီအမျိုးသမီးချီတက်ပွဲတွေကတစ်ဖက်တစ်လမ်းကနေစော်အော်ရရောက်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမခင်ဗျပြေးပါရှင်။
ဘာသူတဆောင်လဲအမေရိကန်တခွင်အစီအစဉ်မှာချီကာဂိုမြို့ကအမှုရင်ဆိုင်နေရတဲ့အကျဉ်းသားတွေကြိုတင်မဲပေးကြတာနဲ့ဒီလိုမဲပေးခွင့်မရကြသူတွေအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာကြာခင်ဂျပန်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာစာရိုက်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ကြဲကြဲပြန့်ပြန့်ငင်းခုန်နေချိန်မှာပဲချီကာဂိုထောင်မှာအမှုရင်ဆိုင်နေရတဲ့အကျဉ်းသားတွေအနေနဲ့ရွေးကောက်ပွဲမှာကြိုတင်မဲပေးဖို့အခွင့်အရေးရလာပါတယ်။ Cook ခရိုင်အကျဉ်းထောင်မှာကြိုတင်မဲပေးလို့ရမှာဖြစ်ပြီးအမှုရင်ဆိုင်နေရတဲ့အကျဉ်းသား2000လောက်ဟာမဲပေးမယ်လို့ comment ထားပါတယ်။ပုံမှန်တိုင်းဆိုရင်အကျဉ်းထောင်ကနေမဲပေးသူ4500ပဲရှိခဲ့ရတာကနေအခုအခါမှာအတော်လေးများလာတာပါ။အကျဉ်းသားတဦးကသူမဲပေးခွင့်ရတာနဲ့ပတ်သက်လို့အခုလိုပြောရတယ်
It's great like I say I'm able to voice my opinion and let everyone know that we're still
အခုလိုကိုကြိုက်တဲ့သူကိုမဲပေးခွင့်ရခဲ့တယ်လို့ကျွန်တော်တို့ဟာလည်းတခြားသူတွေလိုလူသားတွေဖြစ်တယ်ဆိုတာကိုအားလုံးကိုအသိပေးနိုင်လိုက်တာအတွက်အတော်လေးဝမ်းသာမိပါတယ်လူမှုအတိုင်းအဝိုင်းတွင်နေထိုင်ကြတဲ့အခါတခြားသူတွေလိုပါပဲကျွန်တော်တို့လည်းကိုယ့်အခက်ခဲကိုဖြေရှင်းကြရတာပါ
အချင်းသားတွေအနေနဲ့မဲပလူပေးရမယ်ဆိုတာကိုနားလည်ဖို့လဲအချင်းတော်တာဝန်ရှိသူတွေကတေချာရှင်းပြထားပါတယ်အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ကြတဲ့ပနာမရွေးကောက်ပွဲကျင်းပရာဒီမတ်လလောက်တုန်းကလည်းထောင်ထဲမှာမဲယုံဖွင့်လက်ခဲ့သေးတယ်လို့နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွေ့လဲကာယောဂကာလဖြစ်တာကြောင့်ဂျိုတင်မဲယုံထောင်ထဲမှာဖွင့်လက်ခဲ့ပါတယ်အမှုရင်ဆိုင်ရသူတွေအနေနဲ့မဲပေးနိုင်မဲ့ဥပဒေကိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပြတ်ထန်းခဲ့တာကြောင့်အခုလိုမဲပေးနိုင်ကြတာပါအ အချင်းချနေသူတွေမဲပေးခွင့်ရရေးလို့ရှားသူတွေကတော့ချီကာဂိုကအချင်းထောင်မှာမဲပေးခွင့်ရတဲ့ပတ်သက်လို့တိုးတက်မှုလက္ခဏာတည်းရဲ့အဖြစ်မြင်ကြပြီးအမေရိကန်ပြည်ထောင်စုတလောမှာလည်းအခုလိုမဲပေးခွင့်ရဖို့လိုလားနေတာပါအချင်းသားတဦးကအခုလိုပြောပါတယ်
Today is really important today man because you know even though we locked up
ဒီနေ့ဟာတကယ်ကိုအရေးကြီးတဲ့နေ့တစ်နေ့ပါကျွန်တော်တို့ဟာမရှိနေသင့်တဲ့နေရာမှာအချုပ်ကျနေတာပါဒါပေမဲ့မဲပေးခွင့်ရတာကတော့အခြေအနေတိုးတက်လာတယ်လို့ပြောရမှာပါမဲတမဲရဲ့အခန်းကဏ္ဍဟာအရေးကြီးပြီးအပြောင်းအလဲဖြစ်နိုင်ပါတယ
်မဲပေးခွင့်ရရေးလို့ရှားသူတွေနဲ့ဒီမိုကရက်တစ်ကတော့ Republican တွေဟာပြည်내တချို့မှာမဲပေးခွင့်နဲ့ပတ်သက်လို့အခက်တွေ့အောင်လုပ်နေကြတယ်ဆိုပြီးဆွဆွဲထားရတယ်အထူးသဖြင့်ဒီမိုကရက်တွေကိုမဲပေးလိုက်မယ်လို့ယုံကြည်ထားသူအုပ်စုတွေကိုပြစ်မှတ်ထားတယ်လို့လည်းဆိုပါတယ်ဒီလိုအခြေအနေအောက်မှာမဲပေးခွင့်ရအောင်ဆောင်ရွက်နိုင်ခဲ့ကြတာပါအကျဉ်းသားတဦးက
အခုလိုမဲပေးလို့ရတယ်ဆိုတာကိုပထမဦးဆုံးသိလိုက်ရတာပါပထမဦးဆုံးမဲပေးသူတွေထဲမှာပါဝင်ခွင့်ရတဲ့အတွက်လည်းအတော်လေးဝမ်းသာမိပါတယ်
အမေရိကန်ပြည်ထောင်စုမှာပြည်ထောင်ချမှတ်ခံထားတဲ့ရာဇဝတ်အကျဉ်းသားတွေဒါမှမဟုတ်ပေးစရာဒဏ်ကြေးငွေမပေးဆောင်သူတွေဟာမဲပေးခွင့်မရကြပါဘူး။ဒါကြောင့်လူပေါင်း5သန်းကျော်မဲမပေးနိုင်ဖြစ်နေပြီးတော့ဒီလိုဥပဒေတွေပြောင်းလဲပြင်ဆင်ဖို့လဲတက်ကြွလှုပ်ရှားသူတွေကလိုလားနေတာပါ။ဒီအရေးအတွက်ဟာအမှုရင်ဆိုင်နေရာစဲချုံနှောင်ခံထားသူတွေနဲ့တချို့အမကန်ငွေကြေးမတက်နိုင်လို့မပေးနိုင်သူတွေမပါဝင်သေးပါဘူးခင်ဗျာ။အခုအခါအမေရိကန်ပြည်ထောင်စုမှာမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူးထောင်ဒဏ်ချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါတယ်
I was charged with conspiracy to trafficking cocaine I did
မူရစေဝါရောင်းဝယ်မှုဆွဲချက်နဲ့ဖလော်ရီဒါအကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်အမတ်စက်တဲ့ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေဖလော်ရီဒါပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးငွေမဆောင်တဲ့သူတွေရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်ဂျိုးဘိုက်ဒန်တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါအချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်က
ဆန်ငါးနှစ်လောက်ပေးလာရတာလုံလောက်နေပါပြီဆန်ငါးနှစ်လုံးလုံးကျမရဲ့လုံအားကအငင်းစားစူစောင်းငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးသင့်ပါပြီ
ဆွင်းစိတ်လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီညီများရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ဖလော်ရီဒါပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတထရန့်အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်ဒဏ်ကျင်းကြခံသူတွေအနေနဲ့သူတို့ပြစ်ဒဏ်ကျခံပြီးရင်မဲပေးခွင့်ရမယ့်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခရင်ပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကြာတည်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထဲမှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါ။ဒါပေမဲ့ Republican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နယ်ကနေပြန်လွှတ်လာပြီးမြဲလဲပေးစရာဒဏ်ကြေးငွေကိုမပေးဘဲထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရက်ခတ်မှုရှိနေတာပါ။ Hampton က
This is a serious problem that we have here in the United States of America because just proportionally
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါ။ကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ်။
အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ပြုစေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူစုနဲ့ဒီလူစုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ် သမ္မတဒေါ်နယ်ထရမ့်ကလေးလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါရယ်ဒါပေမဲ့လည်းတန်ကြီးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရတာနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါ Maria Estevez က
Yo me siento como que ya es hora de que se yo vieron que yo llevo 15
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှူးကဒီမဲပေးခွင့်ဟာဘလောက်အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ်ဒီမိုကရက်အားလုံးကသူ့လို Republican တယောက်ကိုဆန့်ကျင်ပြီးမဲပေးလိုက်မယ်ဆိုတာကိုဒီမိုကရက်တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူမှုစနခံယူပွဲကြောင့် Florida ပြည်နယ်မှာအကျဉ်းကျခဲ့ဘူးတဲ့လူတသန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါဒါပေမဲ့လည်း Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်ဒါပေမဲ့လည်းအယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာ။သက်ရှိရဲ့မျိုးဗီဇ DNA ကိုကိုလိုချင်းတဲ့နေရာအစိတ်ပိုင်းမှာပြောင်းလဲပေးနိုင်ဖို့အတွက်တိတိကျကျဖြတ်တောက်နိုင်တဲ့မျိုးဗီဇကတ်ကြီးလို့ခေါ်တဲ့ CRISPR-Cas9 Genetic Scissors ကိုရှာဖွေတွေ့ရှိခဲ့တဲ့အမျိုးသမီးသိပ္ပံပညာရှင်နှစ်ဦးကို2020အတွက်ဓာတုဗေဒနိုဘယ်ဆုပူးတွဲပေးရခဲ့ပါတယ်။သူတို့ဟာသိပ္ပံဆိုင်ရာမှာထူးခြားတဲ့ပြောင်းလဲမှုတွေကိုဖြစ်စေနိုင်တဲ့မျိုးဗီဇတိဖြတ်တဲ့ gene editing နည်းသက်ကိုရှာဖွေတွေ့ရှိခဲ့တာလို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ပြပါတယ
်။ University of California Berkeley Campus from Oakland to the ပြင်သစ်နိုင်ငံသူဖြစ်တဲ့ Germany Max Planck Institute Virology Department ယောဂဗေဒခန္ဓာသုတေသပညာရှင်ဒေါက်တာ Emmanuel Charpentier ပေါ့သူတို့တင်ရောက်ကတွေ့ပြီးဒီ gene editing ဆိုတဲ့ genetic တဲ့ဓာတုဗေဒ Nobel ဆုရတာဖြစ်ပါတယ
် gene editing ဆိုတာဘာလဲနည်းနည်းပြောပြပေးပ
ါကျွန်တော်တို့ကိုယ်ခန္ဓာထဲမှာဖွဲ့စည်းထားတဲ့ classy cell တွေကသံထောင်ပေါင်းမရင်မတွေ့နိုင်တော့အများစွာရှိပါတယ်cell တွေမှာဒီ molecule အတန်းလေးပါလာတယ်အဲ့ဒါ DNA လို့ခေါ်ပါတယ် deoxyribonucleic acid အဲ့ဒါကို Crick and Watson က1960လောက်မှာသူတို့စတွေ့တာပါဒီပုံစံလေးကသူပုံစံလေးကဘာနဲ့သွားတူလဲဆိုတော့ထန်းတက်တဲ့လေကားလို့ပေါ့နော်လေရမ်းမပါတဲ့လေကားအဲ့တော့ဘေးမှာပါလဲဆို nitrogen protein molecule ပါတယ်အလဲမှာတန်းတစ်ခုကိုတွဲထားတယ်တွဲထားပြီးတော့မှအဲ့ဒီထန်းတက်တဲ့လေကားလေးကိုလိမ့်လိုက်သူ့ရဲ့ပုံစံကပါလဲဆို double helix ဆိုခေါ်တယ်အဲ့လိုလိမ့်လိုက်တဲ့ပုံစံလေးအတိုင်းဒီ cell လေးတွေကဖွဲ့စည်းထားတာပါဒီ cell ထဲမှာဒီ DNA chromosome တွေရှိပါတယ်အဲ့ဒီ chromosome လေးတွေကချို့ယွင်းနေဒါမှမဟုတ်လို့ရှိရင်ပျက်စီးသွားတဲ့အခါကျရင်မဟုတ် virus ဝင်လာတဲ့အခါကျလို့ရှိရင်ဘာဖြစ်သွားလဲဆိုလို့ရှိရင်ရောဂါရတယ်နောက်တစ်ခုကလည်းဒီ chromosome လေးကနေမျက်လုံးမေးတယ်သပင်နဲ့တယ်သပင်ရွှေရောင်ရှိတယ်အရက်ရှည်တယ်အရက်ပူတယ်အပြီးတော့မွေးကလေးကဗီဇမကောင်းဘူးဗီဇကောင်းတယ်ဆိုတော့ဒါကနေစုတ်ဖြတ်သွားတာ gene editing ဆက်ပါလဲဆိုဗီဇတီးဖြတ်တာပေါ့နော်တီးဖြတ်တဲ့ဆိုတော့တကယ်တီးဖြတ်တဲ့အတိုင်းပဲသူ့ကို molecular scissor ပေါ့နော်အပြင်ကနေပြီးဒီ molecule အရွယ်ရှိတဲ့ RNA လိုဟာမျိုးအဲ့ဒီ molecule အစုလေးကိုထည့်ပေးလိုက်ပြီးတော့သူ့နဲ့ kait တဲ့နေရာမှာသွားပြီးတော့ဖြတ်ခိုင်းလိုက်တယ်နော်အဲ့ဒါ gene editing ဆက်တီးဖြတ်တယ်ဆိုတော့အဲ့ဒါပြီးတော့မှကိုကအပြင်ကနေပြီးတော့မှမကောင်းတဲ့ဗီဇပါတဲ့အဲ့ဒီ DNA ကိုဖဲဖဲပြီးတော့ကောင်းတဲ့ဟာဒါမဟုတ်လို့ရှိလို့ရှိရင်မျိုးမတူတဲ့ဟာပြန်ပြီးတော့အဲ့လိုထည့်ပေးလိုက်လို့ရှိရင်သူ့အလိုလိုပြန်ပြီးတော့တွဲပြီးတော့ပြန် molecule အချိန်လေးအဲ့ဒါ DNA ဟိုအစ်စ်ကလေးပြန်ဖြစ်သွားတယ်ပေါ့နော်အစ်စ်ကလေးပြန်ဖြစ်သွားတာနဲ့ယောဂါကုသွားလို့ရတယ်မျိုးရိုးကိုပြောင်းပလိုက်လို့ရတယ်အဲ့ဒါနဲ့ပတ်သက်တဲ့ဟာကိုပေးတာ
20ရာစုအစပိုင်းကလေးကတွေ့ရှိခဲ့တဲ့ gene editing လုပ်နည်းနဲ့အခုသူတို့တွေ့တဲ့နေ့ဘာကွာပါလဲ
သူတို့2014ခုနှစ်မှာစတွေ့တာဒီ gene တိဖြတ်တာသူတည်တနာလုတ်တာ1990လောက်ခဲ့20ရာစုလောက်ခဲ့ရစလုတ်ပြီဒါပေမဲ့အဲတုန်းကလောက်ရတာခဲရင်းနဲ့အတိအကျမရဘူးအတိအကျမရတဲ့အတွက်ကိုလိုချင်းနဲ့ဟိုပါပေါ့နော်ဗီဇမျိုးရိုးဟိုပါ molecule အတန်းလေးကိုထည့်လိုက်ပြီမဲ့သူကရောက်ချင်တဲ့နေရာရောက်တယ်အဲဆိုတော့အချိုးမကျဘူးလိုချင်တဲ့အဖြေချက်ချင်းမရဘူး နောက်တစ်ခုကအဲ့ဒါမျိုးဗီဇ edit လုပ်ဖို့အတွက်ကပတ်စံတိတ်ကုန်တယ်။အရင်တော့ဆိုလို့ရှိလို့ရှိရင်ဗီဇ sell လေးတစ်ခုရဖို့ထောင်ထဲချီပြီးကုန်ပါတယ်။နောက်သူတေသနာလုပ်တဲ့လက်ပြေထဲမှာပဲလုပ်ရတယ်။သူတို့ထွင်လိုက်တဲ့ဟာဘလောက်မြန်သွားလဲဆိုတော့နိုင်ရီပိုင်းအတွင်းမှာဒီမျိုးဗီဇအတိတ်ကလေးကိုကိုယ့်ဟာကိုယ်ဖန်တီးယူလို့ရတယ်။ပြောင်းကျင်တဲ့ဗီဇကိုအပြင်မှာမွေးယူပြီးတော့ DNA တဲကိုအမြန်ဆုံးထည့်လို့ရအောင်လုပ်ပေးလို့ရတယ်။ကိုလိုချင်တဲ့ဗီဇကိုလည်းရှာပြီးတော့အမြန်ဆုံးတွဲပြုလို့ရအောင်သူကနီးသစ်ထွင်လိုက်တာ။နီးသစ်ထွင်တာတဘာဝကနေပြီးတော့ကောင်းတဲ့ဘက်တီးရီးယားအပြင်ကဝင်လာတဲ့ virus တွေကိုဘယ်လိုခုခံကာကွယ်မလဲဆိုတာတဘာဝရှိပြီးတာ။အဲ့ဒီတဘာဝပုံစံအတိုင်းရအောင်သူကအဲ့ဒီနီးကိုယူပြီးတော့တဘာဝအတိုင်းဖြစ်အောင်သူကလုတ်ပေးလိုက်ပြီးတော့ကိုလိုချင်တဲ့ cell ပုံစံကိုဒီ DNA ကိုထည့်ပေးလိုက်တာထည့်ပေးလိုက်တဲ့အခါကျတော့သူကအတွဲလိုက်ကြီးတွားပြီးတော့ချက်ချင်းဖြတ်လဲဖြတ်ကတ်လဲကတ်ဆိုတဲ့အခါကျတော့ဟိုအမြန်ဆုံးပေါ့ဒီဟာကိုပြင်လို့ရသွားတယ
်သူတို့ရှာဖွေတွေ့ရှိတဲ့နည်းဟာလူသားတွေအတွက်အကျိုးသိရှိပေမဲ့မှောင်ရင်းစွာအသုံးချရင်တော့အန္တရာယ်ကတိတ်ကိုကြီးပါတယ်
ဘာပြဿနာပေါ်လာလဲဆိုတဲ့အခါကျတော့ဒီမျိုးရိုးဗီဇသတိသားကိုပါပြောင်းလို့ရတယ်ဂျင်းသီရပီတွေမဟုတ်တော့ဘူးဂျင်းအက်ဒီတင်ကနေဒီဂျီနက်တစ်ကုတ်ကြီးပေါ့နော်လူတွေရဲ့မျိုးရိုးဗီဇကိုပြောင်းလို့ရတဲ့အတွက်သူတို့ကဒီအောင်စတွေ့တွေ့ချင်းမှာသူတို့နှစ်ဦးကဆေးပညာရှင်တွေနိုဘယ်သိပ္ပံပညာရှင်တွေကိုသူတို့အများဆုံးတွားပြီးတော့အကြောင်းကြားတယ်ကျမတို့နှစ်ယောက်တော့ဒါတွေ့ပြီတွေ့တဲ့အခါကျတော့လူသားကိုအကျိုးပြုဖို့အတွက်ကတော့အများကြီးပဲဒါပေမဲ့ဒါကိုမကောင်းတဲ့နေမှာအတုံးချလိုက်ပြီးမျိုးရိုးစိတ်တစ်မျိုးလူတွေမှာလှုပ်လိုက်လို့ရှင်ဟိုဂျင်းတိဖြတ်တဲ့ဟာနဲ့ထည့်ပြီးတော့ဒရေသားမွေးလိုက်လို့ရှင်လည်းရပြီအဲ့ဒါအတွက်ဟို regulate လုပ်ပေးပါဆိုပြီးအမြန်ဆုံးအကြောင်းကြားရပါတယ်တခါတည်းတကဘာလုံးကိုဟိုပေါ့နော်တိမ့်တိမ့်လှုပ်သွားနိုင်လောက်အောင်ပေါ့နော်ဒီမျိုးရိုးဗီဇကိုပြောင်းလို့ရနိုင်တဲ့နီးသစ်ကိုထွင်လိုက်တဲ့ဟာမြန်လဲမြန်နဲ့အခုဆိုလို့ရှိလို့ရှင်အပြင်မှာကိုဝယ်လို့ရပြီအဲ့တော့လူတွေကအကုန်လုံးတုံ့ကြပြီ
ဘယ်လိုနေရာမျိုးတွေမှာအတုံးချလဲပြောပြပေးပ
ါဗီဇကိုတီးဖြတ်နိုင်တဲ့ဟာပေါ့နော်ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတီးဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လှုပ်လှုပ်နိုင်တဲ့အတွက်အတုံးချလို့ရတာတွေကအများဆုံးပါပဲ
ဒေါက်တာပရေတာတင်မှာနောက်တစ်ပတ်မှာတော့သူတို့နှစ်ဦးရှာဖွေတွေ့ရှိခဲ့တဲ့နေသစ်ကိုဘယ်နေရာတွေမှာအတုံးချနိုင်လဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလေးပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်တောကြနေညာပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သမ္မတလောင်းနေရာဖြစ်တဲ့လက်ရှိသမ္မတဒေါနယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့ရဲ့ဒုတိယကြိမ်နဲ့နောက်ဆုံးကြိမ်စကားဆက်ထိုးပွဲကိုTennessee ပြည်နယ် Nashville မြို့မှာမနေ့ကျသောရက်နေ့ညကပြုလုပ်ခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲအတွင်းပထမဆုံးအကြိမ်အခြေတင်ပြောခဲ့ကြတာကတော့ COVID ရောဂါထိန်းချုပ်ရေးကိစ္စပါ။ဒါကတစ်ကမ္ဘာလုံးဖြစ်နေတဲ့ကာယရောဂါပါ။တစ်ကမ္ဘာလုံးမှာဖြစ်နေတာပါ။အခုချိန်မှာဥရောပနဲ့တခြားနေရာအတော်များများမှာလည်းကူးစက်မှုတွေတည်တည်တသာတိုးလာနေတာခင်ဗျားလည်းတွေ့မှာပါလို့သမ္မတဒေါနယ်ထရမ့်ကပြောပါတယ်။ဒါပြင်ကာကွယ်ဆေးရီလည်းသိမ့်မကြခင်မှာအစဉ်အသင့်ဖြစ်လာတော့မှာပါလို့သမ္မတထရမ့်ကဆိုပါတယ်။Democratic Party သမ္မတလောင်း Joe Biden ကတော့ American 2,000 သိန်းဆုံးခဲ့ပြီဖြစ်တဲ့အတွက်ကာကွယ်ဆေးကိစ္စပြောနေတာဟာတိတ်ကိုနောက်ကျနေပြီလို့ပြောပါရယ်။အဲ့လောက်လူတွေအများကြီးတေးရတာအတွက်တာဝန်ရှိတဲ့သူဘယ်သူမှမဆို American သမ္မတအဖြစ်ဆက်ပြီးတော့ရှိမနေသင့်ဘူးလို့လည်း Joe Biden ကပြောလိုက်ပါရယ်ခင်ဗျာ။ကုလသမဂ္ဂတွင်ဘူးချုပ် Antonio Guterres ကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတူပူးပေါင်းဆောင်ရွက်ဖို့ March လထဲမှာသူတောင်းဆိုတိုက်တွန်းခဲ့ချိန်မှာသမုအင်အားကြီးနိုင်ငံ20ပါဝင်လာခဲ့ကြတာဟာစိတ်မချမ်းမြေ့စရာဖြစ်တယ်လို့ပြောလိုက်ပါတယ်။ရှေးလာထဲမှာကျင်းပမဲ့ G20 ညီလာခံကြရင်တော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာသူတို့အနေနဲ့အခုထပ်အများကြီးပိုပြီးပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုသဘောပေါက်ပြီးဖြစ်နေကြလိမ့်မယ်လို့ AP သတင်းဌာနနဲ့အင်တာဗျူးမှာ Mr. Guterres ကပြောပါတယ်။ယောဘာနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်တိုးများလာနေတာကိုထိန်းချုပ်နိုင်ဖို့အတွက်သက်ဆိုင်ရာအစိုးရတွေအနေနဲ့ကန့်သတ်နှားမြစ်ချက်တွေကိုတင်းတင်းကြပ်ကြပ်ပြဋ္ဌာန်းလှုပ်ဆောင်နေပါတယ်။ယောဘာသမဂ္ဂရဲ့အားကြီးနှစ်နိုင်ငံဖြစ်တဲ့ဂျမနီနဲ့ပြင်သစ်နိုင်ငံစလုံးမှာကိုဗစ်ကူးစက်မှုဟာကြာသပတေးနေ့ကတရက်ထဲမှာတင်အမြင့်ဆုံးစံချိန်တွေတင်ခဲ့ပါတယ်။ဂျမနီမှာတရက်ထဲ 11,289 ယောက်ကူးစက်သွားပြီးစုပေါင်းကူးစက်ခံရသူလည်း 4,000 နီးပါးဖြစ်သွားခဲ့ပြီဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာလည်းတရက်ထဲမှာကူးစက်သူအသစ် 42,000 နီးပါးရှိခဲ့တာကြောင့်အောက်တိုဘာလ18ရက်စနေနေ့ကကူးစက်မှု 32,000 ကျော်နောက်ပိုင်းစံချိန်တင်မြင့်တက်ခဲ့တာဖြစ်တယ်လို့ ပြည်သူလူထုကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။တောက်ကြနေညပိုင်းအစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ VOA အစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.